ရခိုင်ပြည်နယ်မှာမောခမုံတိုင်းအလွန်လူသားချင်းစာနာကူညီကယ်ဆယ်ရေးလုပ်ငန်းတွေကန့်သက်ခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တာဝန်ရှိတဲ့သူတွေနဲ့ညှိနှိုင်းပြီးအကူအညီတွေပေးနိုင်အောင်ဆောင်ရွက်သွားပါမယ်လို့လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အကြီးအကဲ Martin Griffiths ကပြောဆိုသွားပါတယ်။ရခိုင်ခီးစဉ်တွင်မှာတော့အုံတော်ကြီးရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ရွှေစည်ဒီဆရာတော်နဲ့လည်းတွားရောက်တွေ့ဆုံပြီးတော့အကူအညီပေးရေးကိစ္စတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမြတစင်အောင်ပြောပြပေးပါမယ
်။ပြည်ရင်းမှာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့ပတ်သက်လို့စစ်ကောင်စီကကန့်သက်တာတွေရှိနေတဲ့အချိန်မှာပဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှုလည်းဖြစ်တဲ့ Martin Griffiths ဟာမြန်မာနိုင်ငံကိုကြိုတင်ကြီးညာခြင်းမရှိဘဲရောက်လာခဲ့တာပါဒီလ15ရက်နေ့ကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့၃ရက်ကြာခီးစဉ်တွင်စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်ဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်။မုခါမုံတိုင်းလွန်ပြန်လည်ထူထောင်ရေးနဲ့လက်တလောရေးပေးထပ်ပြီးတော့ကြုံနေရလို့အရေးပေါ်အကူအညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်ကိုတော့မနေ့ကတွားရောက်ခဲ့ပါတယ်။တရက်ကြာခီးစဉ်တွင်အုံတော်ကြီးရိုဟင်ဂျာဒုက္ခသည်စခန်းနဲ့ရွှေစည်ဒီဆရာတို့ကိုလည်းတွားရောက်တွေ့ဆုံပြီးတော့အကူအညီလိုအပ်တဲ့အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့ကိုယ်တိုင်တွေ့ခဲ့သူတွေက VOA ကိုပြောပါရယ်။မောခအလွန်ရခိုင်ပြည်နယ်မှာနိုင်ငံတကာအကူအညီပေးလုပ်ငန်းတွေကန့်သက်ခံနေရတာနဲ့ပတ်သက်လို့သူ့အနေနဲ့အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တယ်လို့ရွှေစည်ဒီဆရာတို့က VOA ကိုအခုလိုမိန့်ပါရယ်
။သူတို့ကတော့နိုင်ငံတော်ကလူကြီးတွေနဲ့ပေါ်သူတို့နိုင်ပြီးတော့ဆော်ရော့ဖို့အခြေအနေကိုဒီဘက်ကမြေမှာလိုအပ်နေတဲ့အခြေအနေကိုသူတို့ဆရာတော်စီက information အချက်လက်တောင်းလာပေါ့သူတို့ပြည်သူတွေရဲ့ CSO ပြည်သူတွေရဲ့လိုနေတဲ့အချက်လက်တွေကိုဖုန်းဖုန်းစီက information ကိုယူမယ်ယူပြီးတော့သူတို့ဒီကုလသမဂ္ဂဆိုင်ရာလူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့သူတင်ပြမယ်တင်ပြပြီးတော့အထောက်ပံ့ပေးရေးကိုတော့သူတို့ဒီနိုင်ငံတော်အစိုးရနဲ့ပုံစံညီနိုင်ပြီးတော့ဆော်ရောပေးမယ်ဆိုပြီးတော့သူတို့ကတော့အဲ့လိုပြောတော့ပါတယ်သူတို့က
စစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းနဲ့လည်းမနေ့ကတွေ့ဆုံခဲ့ပြီးတော့မောခမတိုင်ခင်နဲ့မောခနောက်ပိုင်းအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီသတင်းတွေမှာဖော်ပြပါတယ်မနီယာရွှေစည်ဒီဆီယာရိုနဲ့တွေ့ဆုံပြီးတဲ့နောက်အုံတော်ကြီးမွတ်စလင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့တယ်လို့သူတို့အခြေအနေတွေကိုမေးမြန်းခဲ့တဲ့အကြောင်းအုံတော်ကြီးမွတ်စလင်ဒုက္ခသည်စခန်းတာဝန်ခံဦးလာကျော်က VOA ကိုပြောပါရယ
်ဒီအချက်ကသူတို့မှဒီမွတ်တန်းနဲ့ပတ်သက်ပြီးတော့ခင်ဗျားတို့ဘယ်လိုခံစားရလဲနောက်ပြီးတော့ဘယ်လိုဖြစ်ခဲ့လဲဆိုပြီးတော့သူတို့မေးတယ်နောက်ပြီးတော့ဒုတိယအချက်ကခင်ဗျားတို့ဒီနေရာဘာပဲဆက်နေရှင်လားခင်ဗျားတို့မူလနေရာမပြင်ရှင်ဘူးလားအဲ့တော့မေးတော့ဟိုမှာကိုအင်းကိုနေကိုမြေမှာကျွန်တော်တို့ပြင်သွားပြီးတော့မှကျွန်တော်တို့ကိုလုံးငယ်ကိုကိုလုံးပြီးတော့မှကျွန်တော်တို့ကနေရှင်ပါတယ်ဘာလို့ဒီမှာနေရတာတော့ကျွန်တော်တို့မှတက်အဆင်မပြေပါဘူးဒီမှာလုံးအရခံရတာအလုပ်လည်းမရှိပါဘူးဘာဆက်ရုံမှလည်းမရှိဘူးအလုပ်ကခိုင်လုံးဝအဆင်မပြေလို့အဲ့လိုဒုတိယချက်ကအဲ့လိုပြေခဲ့တယ်အဲ့ဒီအချက်ကကျွန်တော်တို့ကနိုင်ငံသားသမ္မတပြုတော်မှာလေဒုက္ခတွေဘဝကိုလွတ်မပြုတော်မှာကျွန်တော်တို့ကိုပြင်လေတွေ့ဖို့တွေ့တဲ့အောင်ကျွန်တော်လုပ်ပြသိရှိပါတယ်အဲ့လိုပြောခဲ့တဲ့
မုံတိုင်းအလွန်အရေးပေါ်အကူအညီတွေလိုနေတဲ့ရခိုင်ပြည်နယ်မှာကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့လုပ်ငန်းတွေကိုစစ်ကောင်စီကကန့်သက်ထားချိန်မှာ UNOCHA အကြီးအကဲအခုလိုမြန်မာနိုင်ငံကိုလာရောက်ပြီးစစ်ကောင်ဆောင်နေနဲ့တွေ့ဆုံတာဟာလက်ရှိကန့်သက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုဖြစ်နိုင်တယ်လို့ယူဆရပါမယ်တိုးတက်မှုတစုံတရာမြင်ရဖို့တော့မျှော်လင့်ချက်သိမ့်မရှိဘူးလို့ရခိုင်ခြေစိုက်ရက်ဖက်လူမှုကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်